ရှင်းလင်းလုံးနှစ်ပတ်လည်အခမ်းအနားကိုအရင်ကကိုယ့်အဖွဲ့အစည်းတွင်မှပဲအသီးသီးလုပ်ခဲ့ကြပေမဲ့ထူးထူးခြားခြားဒီနှစ်32နှစ်ပြည့်နှစ်ပတ်လည်မှာတော့ရန်ကုန်မြို့နယ်မဟာဗန္ဓုလပန်းချန်နယ်ကအများပိုင်တဲ့နေရာမှာပထမဆုံးကျင်းပဖို့စီစဉ်ထားပါတယ်။ရည်မှန်းထားတဲ့ဒီမိုကရေစီပန်းတိုင်မရသေးပေမဲ့ဒီနှစ်လိုပြည်သူပိုင်နေရာမှာကျင်းပလိုက်တာဟာ88မျိုးဆက်တွေရဲ့တောင်းဆိုချက်တွေကိုဆက်ပြီးအကောင့်ထဲပေါ်မယ်ဆိုတာအသိပေးတဲ့သဘောဖြစ်တယ်လို့ပွဲဖြစ်မြောက်ဖို့ပါဝင်သူတွေကပြောပါတယ်။ VOA မြန်မာပိုင်းသတင်းတောက်ကိုသောထက်သတင်းပေးပို့ထားပါလိမ့်ရှင်
။ဒီမိုကရေစီရေတိုက်ပွဲဝင်ခဲ့တဲ့88မျိုးဆက်ចောင်းသားတွေရဲ့ညညာစာတမ်းကိုဒီအခါနောက်မှာဖတ်သွားဖို့ရှိပြီးအဖွဲ့အစည်းမျိုးစုံကပေးလာတဲ့တောင်းဆိုတွေကိုလည်းမှတ်တမ်းတင်သွားမှာပါ။ဒီပွဲအတွက်ဘယ်အဖွဲ့အစည်းကမှတိကျဖိတ်ထားမျိုးမလုပ်ဘဲဘယ်သူမှဆိုလွတ်လွတ်လပ်လပ်ပါဝင်နိုင်မှာပါ။တနိုင်ငံလုံးပါဝင်ခဲ့တဲ့ဒီမိုကရေစီလှုပ်ရှားမှုဖြစ်လို့လူများပါဝင်နိုင်အောင်ဒီနှစ်ကစပြီးအများပိုင်နေရာမှာစလုပ်သွားမှာလို့ရှစ်လေးလုံး32နှစ်ပြည့်အခမ်းအနားကျင်းပရေးကော်မတီဝင်ဖြစ်တဲ့ဦးတိုးကျော်လိုင်ကဖူရိုရီကိုပြောပါတယ်
။တောက်လျှောက်ဟိုမဖြစ်ဖြစ်အောင်ကျွန်တော်တို့စူးစမ်းပြီးတော့ကျွန်တော်တို့နှစ်စဉ်ကျင်းပလာခဲ့တာပေါ့နော်။အဲ့တော့တကယ်တမ်းပြောလို့ရှိရင်တော့နှစ်30ကျော်လာပြီဗျ32နှစ်ရောက်လာပြီ။ဒီမျိုးကျွန်တော်တို့လူထုကရွေးချယ်တင်မြှောက်ထားတဲ့အစိုးရလက်ထက်မှာပေါ့နော်ကျွန်တော်တို့ကဒါရှစ်လေးလုံးဒီမိုကရေစီရေးတော်ပုံနဲ့ပတ်သက်ပြီးတော့သုံးတရားအတိမတ်ပြုတဲ့ပုံစံမျိုးတစ်ခုတော့ကျွန်တော်တို့ကတော့လိုလားတာပေါ့နော်။ဒီမြန်မာနိုင်ငံနေရာအတန်ပြားမှာပေါ့နော်ကျွန်တော်တို့ဒီလိုပဲကျွန်တော်တို့ဆက်လက်ပြီးတော့ကျင်းပပြီးတော့ကျွန်တော်တို့ကတော့ဟိုရှင်းလင်းလုံးဒီမိုကရေစီအရေးတော်ကိုရအရေးပါမှုကိုတော့ကျွန်တော်တို့ထင်ဟနေရအောင်မှာဖြစ်ပါတယ
်ဒီလိုအများပိုင်နေရာမှာရှင်းလင်းလုံးနှစ်ပတ်လည်လောက်တာဟာဒီမိုကရေစီရေးတော်ပုံရဲ့တောင်းဆိုချက်တွေပြေဝအောင်ဆက်ပြီးကောင်းလေပေါ်သွားမယ်ဆိုတာအားလုံးကိုသိပေးလိုက်တဲ့သဘောထားလို့ဒီပွဲကိုတက်ရောက်မယ်88လှုပ်ရှားမှုចောင်းသားတူဖြစ်တဲ့ကိုမြအေးကအခုလိုပြောပါတယ်
ပထမဆုံးကြိမ်ကျင်းပတဲ့နှစ်လို့ဒီနေ့ကပြောလို့ရပါတယ်เนาะအဲ့ဒါကလည်းကျွန်တော်တို့88မျိုးသက်တွေအားလုံးပေါ့เนาะအားလုံးပေါ့အယူဆတွေ꿰မယ်သဘောထားတွေဘလောက်ပဲ꿰꿰ကျွန်တော်တို့84လုံးညီမကျက်ပန်းနိုင်ကိုတော့ရှောက်တဲ့အခါမှာကိုနီကိုဟန်နဲ့ကိုအစွမ်းရှိသလောက်ဦးစီကိုစီရှောက်လန်းနေကြဆဲပဲဖြစ်တယ်ဆိုတာကိုပြည်သူလူထုနဲ့တသားတည်းဖြစ်ကြောင်းလည်းကြားသာခြင်းလို့မဟာဗန္ဓုလပန်းချံမှာရွေးချယ်ပြီးလုပ်တဲ့အကြောင်းဖြစ်ပါလေ
မဟာဗန္ဓုလပန်းချံထဲမှာလုံမဲ့ဒီရှစ်လေးလုံးနှစ်ပတ်လည်ကိုမနက်9နာရီခွဲမှာစတင်မှာဖြစ်ပြီးတရီးနိုင်မြမာအဖွဲ့ကနိုင်ငံတော်တချင်းနဲ့ဂုဏ်ပြုမှာပါရှစ်လေးလုံးနဲ့ပတ်သက်တဲ့ကတွန်းပြကွက်တွေနဲ့မှတ်တမ်းဓာတ်ပုံတချို့ကိုလည်းပြသွားမှာဖြစ်ပါတယ်ရှစ်လေးလုံးရေတော်ပုံဟာမြန်မာနိုင်ငံကို26နှစ်အုပ်ချုပ်ခဲ့ရဲ့တပ်ပါတီအာဏာရှင်မြန်မာဆိုရှယ်လစ်လမ်းစဉ်ပါတီကိုကျောင်းသားတွေကဦးဆောင်ပြီးလူမျိုးစုံပါဝင်ဖြုတ်ချနိုင်ခဲ့တဲ့မြန်မာနိုင်ငံရေးအပြောင်းအလဲတစ်ခုဖြစ်ပါတယ်တိုက်ပွဲဝင်စားကအာဏာရှင်ပြုတ်ကျဖို့အဓိကရည်ရွယ်ခဲ့ပေမယ့်အရသာအစိုးရတက်လာပြီးနောက်ပိုင်း2013လောက်မှာဒီမိုကရေစီနဲ့ဖက်ဒရယ်ပြောင်းစုသွားဖို့2008ဖွဲ့စည်းပုံပြင်ဆင်ဒါမှမဟုတ်ရင်အစ်စ်ရေးဆွဲဖို့ဆိုတဲ့ရည်ရွယ်ချက်တွေနဲ့88မျိုးဆက်ចောင်းသားတွေကဆက်ကြိုးစားနေခဲ့တာပါ